ဦးကျော်သားနာခင်ဗျဒီတရုတ်နိုင်ငံအစိုးရနေပြီးတော့အခုဟောင်ကောင်မှာအမျိုးသားလူမျိုးရေးဆိုင်ရာဥပဒေဆိုတာကိုပြဋ္ဌာန်းပြီးတော့ဟလာဖမ်းဆီးတာတွေအေးအေးယူတာတွေလှုပ်လာနေပါပြီပြဿနာလည်းတက်နေပါပြီအဲ့တော့ဒီကိစ္စကရှေ့ကိုဘယ်လောက်ထိဟလာကြီးကျယ်နိုင်ပါသလဲခင်ဗျ
ဟုတ်ကဲ့ရှင်းကုန်ပြောခင်နောက်ကနေပြန်ဆမယ်ဆိုရင်1848ဘိန်းစစ်ပွဲမှာဗြိတိသျှတွေဒေဘထက်ကစီးရင်ခဲ့တဲ့ဟောင်ကောင်ကို1999မှာပြန်ဆွဲပြပါတယ်အဲ့ဒီဆွဲပြတဲ့အခါမှာ one country two system တနိုင်ငံစနစ်နှမျိုးနဲ့250ထားမယ်ဟောင်ကောင်မှာဗြိတိသျှလောက်ကရှိခဲ့တဲ့ဒီမိုကရေစီကိုဆက်လက်ကျင့်သုံးမယ်ဆိုပြီးတော့250ထားမယ်ဆိုပြီးတော့သဘောတူတယ်အခု23နှစ်အကြာမှာဒေဗကအဲ့စနစ်ကိုဖျက်သိမ်းပြီးတော့တရုတ်စနစ်လောက်ကိုလုံးဝဆုတ်သိမ်းနေတဲ့သဘောနဲ့လှုပ်လာဖြစ်တယ်အချိန်ထဲမှာပဲဟောင်ကောင်ကလူတွေကလည်းပဲဗြိတိသျှလောက်မှာနေခဲ့ရတဲ့ဒီမိုကရေစီကိုဆက်လက်ကျင့်သုံးနေတယ်ပို့ပြီးတော့ပြင်းထန်လာတာကလူငယ်တချို့ဆိုရင်ဟောင်ကောင်အင်ဒီပెండ န့်ဟောင်ကောင်လွတ်လာရေးဆွဲပြေးတော့တာနဲ့ kait လာကြတယ်ဒါကအခြေခံအကြောင်းရင်းလက်လောဖြစ်လာတာကမနစ်ကတော့ငါ extradition ဥပဒေလို့ခေါ်တဲ့တရားခံပြေးလွတ်ပြောင်းရေးဥပဒေဒေဗကတေခံဖြစ်လူကျင်တဲ့လူတွေကိုဟောင်ကောင်ဘက်ကနေပြန်လွှဲပေးရမယ်ဒီမှာပြဿနာဆက်တက်တယ်အခုခါမှာလူမျိုးရေးဥပဒေဆိုပြီးတော့ပို့ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဆိုတော့ဒီပြဿနာကိစ္စတွေလောလောဆယ်ကိစ္စတွေကိုနှိမ့်နှိုင်းလို့ပြည်လည်နိုင်တယ်မှာအဓိကအကြောင်းရင်းဖြစ်တဲ့ဒေဗကအထင်ပြည့်ခင်ထင်ကျုပ်ရှင်တာနဲ့ဟောင်ကောင်ကဒီမိုကရေစီလူကျင်တဲ့ကိစ္စကတော့ဆက်လက်ပြီးတော့ဖြစ်နေဦးမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီဟောင်ကောင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်တို့ဗြိတိန်တို့ကလည်းသူတို့နိုင်ငံတွေရဲ့လုပ်ပိုင်ခွင့်တွေကနေဒီဟောင်ကောင်ကိစ္စမှာအေးအေးယူဆောင်ရွက်မှုတွေလှုပ်လာနေတာကိုလည်းကျွန်တော်သတိထားမိပါတယ်။ဒါတွေကဘယ်လောက်ထိထိရောက်မှာလဲပြီးတော့ဒီအပေါ်မှာတရုတ်နိုင်ငံကဘယ်လိုတုံ့ပြန်နိုင်ပါလဲခင်ဗျ။အ
ပေါ်ဆုံးအမေရိကန်ရဲ့အေးအေးယူမှုကတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုပြီးတော့ပြောပါတယ်။ဆိုတော့အဲ့ဒီဒဏ်ခတ်ပိတ်ဆို့မှုထဲမှာအထင်ရှားဆုံးတစ်ခုပါဝင်တာကတော့ဟောင်ကောင်ကိုအမေရိကန်ကအထူးစီးပွားရေးဇုံကုန်သွယ်ဘက်ဇုံဖြစ်နေသတ်မှတ်ထားတယ်။ဆိုတဲ့တော့ဟောင်ကောင်ကတဆင်ကူတိုင်းအောင်ဝေးလို့ရင်အခွန်မကောက်ဘူး custom duty free လုပ်ထားတယ်အဲ့လိုဟာကိုပြန်နေယူသိမ့်မယ်လို့ပြောတယ်ဆိုတော့အဲ့ကိစ္စကဘယ်လောက်အရေးကြီးတယ်ဆိုရင်တရုတ်ပြည်ကိုအမေရိကန်ကတင်ပို့တဲ့ competency ရရှေ့ရခိုင်နှုန်းကဟောင်ကောင်ကိုဖျက်ပြီးတော့အခွန်မဲ့ဝင်တယ်တရုတ်ပြည်ဘက်ကအမေရိကန်ကိုလာတဲ့ competency 600ခိုင်နှုန်းကအခွန်လွတ်အမေရိကန်နဲ့ဝင်တယ်ဆိုတော့600ခိုင်နှုန်း800ခိုင်နှုန်းတော့ပဲရှိတယ်ဆိုတော့တရုတ်ကစီးပွားရေးအင်အားစိတ်ကြီးတဲ့နိုင်ငံကြီးလို့ဖြစ်တော့သူကတော့စိတ်အထူးမနာလောက်ဘူးလို့ဆိုရမှာဖြစ်ပါတယ်ဗြိတိန်ကတော့မလုပ်နဲ့ဆိုလို့ရှိရင်ဟောင်ကောင်နိုင်ငံသားအခုဆိုရင်သုံးသန်းလောက်ကိုဗြိတိန်နိုင်ငံသားအဖြစ်နဲ့ပြမယ်လို့ပြောတယ်ဒါကတော့တရုတ်နိုင်ငံရဲ့အချုပ်အခြာအနာကိုစော်ကားတဲ့စင်ခေါ်တဲ့သဘောဖြစ်တယ်တရုတ်တို့ကဟောင်ကောင်လူထုဟာတရုတ်နိုင်ငံသားတွေဖြစ်တယ်မင်းတို့ဘာပြည်စရာရှိလဲဆိုတော့ဒီကိစ္စကတော့အတော်လေးပြဿနာတက်နိုင်တဲ့ကိစ္စဖြစ်ပါတယ်အလားတူသောပဲဩစတြေးလျကလည်းပဲဗြိတိန်နမူနာကိုလိုက်ပြီးလုပ်မယ်လို့စဉ်းစားနေပါတယ်ဆိုတော့ဒီကိစ္စကတော့အတော်လေးအခက်အခဲဖြစ်ရမယ်တရုတ်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုရင်သူတို့ကတော့ corresponding measures ထိုက်သင့်သောတုံ့ပြန်မှုလုပ်မယ်အတိအကျကိုသူမပြောသေးပါဘူးဆိုတော့ဒါကတော့ဆုံးဖြတ်ရမယ်တခြားကဘူးညာ
ဟုတ်ကဲ့အဲ့တော့ဒီဟောင်ကောင်အရေးကိစ္စကဒေတာတွင်းကိုရောဘယ်လိုရိုက်ခတ်လာနိုင်ပါသလဲပြီးတော့အထူးသဖြင့်ပေါ့မြန်မာအပါအဝင်အရှေ့တောင်အာရှနိုင်ငံတွေပေါ်မှာဘယ်လိုရိုက်ခတ်မှုရှိလာမယ်လို့သုံးသပ်ပါမလဲ
ဒေတာတွင်းမှာတော့တရုတ်နဲ့တဲ့တဲ့နိုင်ငံတွေကတရုတ်ကိုစွန့်ဝင်လာကြမှာဖြစ်ပါတယ်အထူးသဖြင့်တိုင်ဝမ်ဆိုလို့ရှိရင်အခုတော့မဲ့နိုင်ငံသားတွေသတိထားကြဖို့ဟောင်ကောင်ကိုသလောင်းတရုတ်ဘက်ကိုသလောင်းမကောက်ဘူးသလောင်းလိုအပ်ရင်စမတော်ကြဖို့မစသဖြင့်တိုင်ဝမ်ဘက်ကတော့သတိထားဖို့ပြောနေတာတွေ့ရပါတယ်ဆိုတော့အရှေ့တောင်အာရှနိုင်ငံတွေမှာလည်းပဲဒီတောင်ပြုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့အငင်းပွားနေတာရှိပါတယ်အရှေ့တောင်အာရှ၄နိုင်ငံကတိုက်ပတ်သက်နေတယ်ဆိုတော့အခုဟောင်ကောင်ကိုတရုတ်ကရှေ့တူပြီးလုပ်လို့တောင်ပြုတ်ပင်လယ်ကိစ္စမှာလည်းရှေ့တူပြီးလုပ်လာမယ်ဆိုရင်ငါတို့ဘယ်လိုလုပ်မလဲဒါအရှေ့တောင်အာရှနိုင်ငံတွေအရင်နဲ့စဉ်းစားစရာစိုးရင်စရာလို့ပြောရင်ရအောင်ရနိုင်ပါလေမြန်မာကတော့အရှေ့တောင်အာရှနိုင်ငံတွေတဲကကင်ဘောဒီးယားတို့လာအိုစုလိုပဲတရုတ်နဲ့ပိတ်ပြီးတော့စီးပွားရေးဆက်ဆံရေးရှိပြီးတော့နည်းမြေအငင်းပွားတဲ့စော်စော်ကတောင်ပြုတ်ပင်လယ်ကိစ္စမှာလည်းသူတို့မပါဝင်တော့သူတို့ကတော့ခက်ဆံကြောင်ခက်ဖဲဖဲနေလိမ့်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးကျော်စံပါခင်ဗျာ
ရပါတယ်ခင်ဗျာ